ပကိုးတိုင်းညောင်လေးပင်ခရိုင်မှာစစ်ကောင်စီဘက်ကစစ်ရင်အားတွေတိုးချဲ့နေတာကြောင့်အဲ့ဒီဒေသတဝိုက်မှာရှိတဲ့ကျေးရွာတွေကပြည်သူတွေဟာဘေးကင်းရာကိုထွက်ပြေးပုန်းရှောင်နေကြရပါတယ်။ဒီလိုမျိုးဘေးလူရာကိုထွက်ပြေးနေကြရသူပေါင်းက950ကျော်ရှိတယ်လို့ကရင်လူမှုရေးအဖွဲ့ကပြောပါတယ်။မူတဲရွာဘက်ကိုအစောပိုင်းတုန်းကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်လို့၃ယောက်ဒဏ်ရာရခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းနှမ်းလောင်ပြောပြပေးပါရှင်။
ကရင်ပြည်နယ်ညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်မူတဲဒေသမှာစစ်ရင်အားတိုးချဲ့နေတဲ့စစ်ကောင်စီတပ်နဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကရင်အမျိုးသားကာကွယ်ရေးတပ် KNDO တို့မူတဲဒေသမှာမကြာခဏပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကဒီကနေ့ဒီဇင်ဘာ28ရက်မှာသတင်းထုတ်ပြန်ထားပါတယ်။မူတဲကသဖြင့်စားနပ်ရိက္ခာနဲ့မြင်းတွေကိုတင်ဆောင်ထားတဲ့စစ်ကားအစီး30ကျော်မူတော်ခရိုင်ဘက်ကိုစစ်တပ်ကပို့ဆောင်နေတယ်လို့ KNU ကပြောပါတယ်။အဲ့ဒီလိုလုံနေတဲ့အတွက်မူတဲကျေးရွာအပါဝင်ကားလန်တစ်ဖက်တစ်ချက်မှာရှိတဲ့ကျေးရွာ၅ရွာလောက်ဒီဇင်ဘာ21ရက်ကလေးကထွက်ပြေးနေကြတာပါစစ်ကောင်စီဘက်ကစီရေလှုပ်ရှားမှုတွေကြောင့်ပေးလို့ရထွက်ပြေးနေကြရသူ950ထက်မနည်းရှိတယ်လို့ညောင်လေးပင်ခရိုင်ကရင်လူမှုရေးရအဖွဲ့ဆက်ဆံရေးတာဝန်ခံကပြောပါတယ
်အခုအသက်တွေဆက်ပြေးတာတော့ဒီမူတဲရွာဒေသကငါဥယျာဉ်950ရှိတာရှိတယ်အဲ့ဒီရှိတာ88တို့အဲ့ဒီရွာသူတို့ကတော့အဲ့ဒီလမ်းကိုသူတို့မရိုက်ချရပါလေဆက်တယ်လူတွေအားရချက်ဖြစ်တယ်အဲ့ပေါ်မှာကြာကြာဖြစ်စမှုတွေဖြစ်တဲ့အခါကျတော့ဘေးကလမ်းဘေးကရွာတွေကတော့အခုတော့ဒီလမ်းဘေးတခြားရှိတဲ့ရွာတွေအများကြီးတော့သူတို့ကတော့မနေရတော့ဘူ
းအခုလိုမူတဲဒေသမှာစစ်တပ်ရဲ့လှုပ်ရှားမှုတွေတိုးမလုခင်ပြည်ခဲ့တဲ့နိုဝင်ဘာလတုန်းကလည်းရွာတွေဘက်လက်နက်ကြီးနဲ့ပြစ်ခတ်လို့၃ဦးသေရရခဲ့တယ်လို့သူကဆက်ပြောပါတယ
်အဲ့ဒီရွာကဟိုဒီမပြေပြေမှာသူတို့အမရွာထဲမှာဟိုတခါသူတို့အမလက်နဲ့ချင်းနဲ့ထုတာမှပြည်သူတွေအခု3ဦးလောက်အမတာယာရတယ်အဲဒီနောက်ပိုင်းဒီအခုကဆေးအားတွေဆတ်တိုးတယ်ရေခါတွေဆတ်တယ်ကကြတော့အဲဒီရွာအစ်မသူတို့ကသွားနေတဲ့အခါကျတော့ပြေရွာသားတွေကတော့မနေရကြဘူးပြေကုန်ဘူး
အခုလိုပေးလို့ရပြင်းနေကြတဲ့သူတွေဟာဆောင်းနှင်းကာလအေးအေးတန်းနဲ့စားနပ်ရိက္ခာအခက်ခဲကြောင်းဒုက္ခမျိုးစုံနဲ့ရင်ဆိုင်နေကြတာပါ
ဒီဆောင်းတွဲမှာလည်းအေးအေးရသည်ဆိုတော့လည်းဆက်ဆံနေအားကြီးတယ်ဆက်ဆံပေါင်းဆောင်တယ်အခုလည်းသူတို့ဒီဆောင်းတွဲကာလမှာအေးအေးရသည်ဆိုတော့လည်းသူတို့လည်းဆက်ဆဲတယ်ပြီးတော့ဒီဒေတာတွေကပြောမယ်ဆိုရင်ဟိုစက်ကွဲကာလတစ်ချောင်းလုံးမှာစစ်ဗိတာခံနေရတဲ့ပြည်သူတွေလေငင်းငိုင်းကာလအပြစ်ပြရကာလလည်းမပဲနည်းနည်းလေးပြပြီးတော့အခြေစိုက်ပြီးတော့လောက်ကစားကောင်းတာသူတို့ရဲ့ဥယျာဉ်ချမ်းမြေနေမှာအခုလည်းပြောမယ်ဆိုရင်ဥယျာဉ်ချမ်းမြေကိုလောက်တိုင်းနေတဲ့အချိန်ပေါ့
ကျန်ယူတပ်မဟာ6ထိန်းချုပ်ထားတဲ့၄ကီကိုဒေတာအပေါ်စစ်တပ်ကထိုးစစ်ဆင်လို့တိုက်ပွဲတွေဖြစ်နေချင်းတခြားကရင်ဒေတာတွေမှာစစ်ကောင်စီတပ်တွေကစစ်ရေးလှုပ်ရှားအင်အားတိုးချဲ့နေတာဖြစ်ပါတယ်တိုက်ပွဲတွေကြောင့်ကရင်ဒေတာမှာအိုးအိမ်ပြစ်ထွက်ပြေးနေကြတဲ့ဒုက္ခသည်တောင်ကနန်ရှိနေပါတယ်ဆောင်းနှင်းကာလတောတောင်ထဲမှာပုန်းကိုနေကြသူတွေဟာအေးအေးတန်အပြင်အခက်ခဲမျိုးစုံနဲ့ရင်ဆိုင်နေကြတာလည်းဖြစ်ပါတယ်